နယ်စပ်ကုန်သွယ်စခန်းတွေရှိတဲ့မြို့တွေမှာတိုက်ပွဲတွေဖြစ်နေပြီးကုန်သွယ်ရေးယာယီရပ်တန့်ထားတာကြောင့်လက်တလောမှာတော့မှောင်ခိုဈေးကွက်ပြန်ပြီးဖြစ်ထွန်းလာတယ်လို့ကုန်သည်တချို့က VOA ကိုပြောပါတယ်။တမူးနယ်စပ်ဂိတ်ကနေအိန္ဒိယကုန်စီတချို့ပြန်ပြီးဝင်နေတယ်ဆိုပေမဲ့တကယ်တမ်းတော့တရားမဝင်ကုန်သွယ်နေကြတာလို့ဒေသခံကုန်သည်တူဦးက VOA ကိုပြောပါတယ်။
ကျွန်တော်တို့ဗတ်တရားလည်းခုကအိန္ဒိယကုန်စီတွေလည်းပြည့်နေကြတယ်။ဒါဆိုတော့ဈေးတွေလည်းများတယ်။ဒီကတော့တက်ပါပဲတက်ပါပဲသူတို့ဘက်ကလည်းဒါလိုက်ပုံမှန်လက်နေလာတာဟုတ်ကိုယ့်ဘက်ကိုရောက်လာသူဘက်ကလည်းပုံမှန်လိုက်တိုင်းသူပြီးတော့ပို့ရတာဟုတ်တမကူလီလာပိတ်တာဆိုတော့ပွဲလိုက်နေတယ်တော့ရတာဟုတ်သူတို့ဘက်ကလည်းမြင်းရေးတက်လာကြောင်းဒါကလမ်းမပြန်ကြပတ်လာတာဟုတ်လားအဲ့ဒါသွားတော့သွားနေကြတာသူတို့မှာပို့သွားနေကြတာဟုတ်ကျွန်တော်တို့ဗမာမျိုးကြီးကြားတော့ကြာသူတို့ကြီးလည်းအော်တိုတက်တယ်ဖြစ်တာတော့ပို့တော့ကသာမတော့အိန္ဒိယတက်တယ်ပြီးတော့ဗမာ30ခုက40နောက်ဖြစ်တာဟုတ်ပါရတာတော့ဒီကွာပါတယ်
စကိုင်းတိုင်းကလေးတမူကားလမ်းပေါ်မှာတိုက်ပွဲတွေရှိနေပြီးအခုအချိန်ထိသွားလာပိတ်ထားတော့ဖြစ်ပါတယ်ဒါကြောင့်ပြပကမှောင်ကိုတွင်းကုန်ပဲဖြစ်ဖြစ်ရန်ကုန်နဲ့မန္တလေးကလာတဲ့ကုန်တွေဖြစ်ဖြစ်အစအစအရာရာဈေးကြီးနေကြောင်းဒေသခံတွေကပြောပါတယ်ပြည်တွင်းမှာ73စီတွေတဖြည်းဖြည်းဈေးတက်နေတာကြောင့်ကချင်ပြည်နယ်ဘက်မှာတရုတ်က73စီတွေကိုမှောင်ခိုတင်သွင်းလာကြပါတယ်ကံပိုက်တီလိုနယ်စပ်ဂိတ်တွေကနေကုန်ကားတွေနဲ့တနိုင်တပိုင်တွင်းလာကြတာလို့ဒေသခံကုန်သည်တူဦးက VOA ကိုပြောပါတယ
်။ဒီကေဘတ်ပြောင်းမသိဘူး73စီတွေတော့ကားကြီးတန်းငယ်နဲ့ဝင်နေတာပဲ။စီပါနဲ့စက်ဗိတ်ကန်နဲ့ဝင်။ဒါကြီးတော့တလားလို့ရှိတယ်။ဒီဝင်ရတော့ဘာမှတော့ဝင်လို့တော့မသိပါဘူး။ဝင်နေတာပဲသိတယ်။ဒီနယ်လိုအဆက်နဲ့သွားရမယ်။ဒီစင်နာမျိုးတွေအစီအစဉ်နဲ့ပုံပတ်တော့မသွားဘူး။
တရုတ်မြန်မာအဓိကကုန်သွယ်ရေးစခန်းရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့မှာအွန်လိုင်းရာဇဝတ်ဂိုင်းတွေကိုရှင်းလင်းတာနယ်မြေရှင်းလင်းတာတွေကြောင့်မြန်မာဘက်ကကုန်စည်အသွားအလာမရှိသေးပါဘူးတရုတ်ဘက်ကလူသုံးကုန်ပစ္စည်းတွေကတော့မှောင်ခိုလမ်းကြောင်းတွေကနေပြည်တွင်းကိုပုံမှန်ဝင်နေကြောင်းဒေသခံတချို့ကပြောပါတယ်ထိုင်းမြန်မာအဓိကကုန်သွယ်နေတဲ့မြဝတီနယ်စပ်ကုန်သွယ်ရေးကလည်းကရင်ပြည်နယ်ကစစ်ပွဲတွေကြောင့်ရန်နာထားရပါတယ်မြဝတီမြို့ကပုဂ္ဂလိကဘဏ်တွေလည်းဒီနေ့အင်္ဂါနေ့ကစပြီးပိတ်ထားလိုက်ပြီလို့ဒေသခံတို့ကပြောပါတယ်ကုန်သွယ်ရေးကတော့မှောင်ခိုလမ်းကြောင်းတစ်ခုပဲအားထားနေရကြောင်းပြောပါတယ်နယ်စပ်ကုန်သွယ်ရေးခက်ခဲလာတဲ့အတွက်ပို့ကုန်တွင်းကုန်လုပ်ငန်းတချို့ကိုရန်ကုန်စိတ်ကမ်းတွေကနေပြောင်းလဲလုပ်နေကြပါတယ်ဒါပေမဲ့အခြေခံလူသုံးကုန်နဲ့စားတောက်ကုန်တွေကတော့နယ်စပ်ကနေပဲခက်ခဲခက်ခဲတွင်းယူနေရတာဖြစ်ပါတယ်ခင်ဗျာ